နှာခေါင်းစည်းတွေကိုမဖြစ်မနေတက်ကြဖို့ရန်ကုန်တိုင်းအတွင်းညွှန်ကြားချက်ထုတ်ထားပေမဲ့ကနဦးအစင်မှာတော့အရေးယူတာထက်ပညာပေးတာကိုဦးစားပေးလုပ်သွားမယ်ဆိုတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းမှာနှာခေါင်းစည်းတွေကိုမတက်ဘဲအပြင်ထွက်သွားလာကြရင်အရေးယူမယ်လို့ရန်ကုန်တိုင်းအစိုးရအဖွဲ့ကမေလ17ရက်တလင်းနာနေ့ကထုတ်ပြန်လိုက်သလိုတပ်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးဂျုံတွေကလည်းဒါကိုတဆင့်အများပြည်သူကိုသိအောင်ထုတ်ပြန်ပေးနေပါဗျ။မဖြစ်မနေလိုက်နိုင်ရမယ့်ဒီတန်တော်အမိတ်အနေနဲ့အစည်းကမ်းချက်ထုတ်ပြန်တာဖြစ်ပါတယ်။ဒါပေမဲ့အစောပိုင်းအချက်တွေမှာတော့အရေးယူတာတွေထက်ပညာပေးကိစ္စတွေကိုပိုဦးစားပေးလုပ်သွားမယ်လို့မင်္ဂလာတောင်ညွတ်မြွတ်နယ်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးလှထီကအခုလိုပြောပါရယ
်ကျွန်တော်တို့လက်ရှိအစိုးရရဲ့ဖြတ်တန်းနေတဲ့အခြေအနေကတော့ပြည်သူလူထုကိုပညာပေးတယ်ပြည်သူလူထုကိုမြစ်တရက်ခံတယ်ဆိုတဲ့အခြေအနေပုံနဲ့ဖြတ်တန်းနေတာဖြစ်တယ်ဒါကြောင့်ဟိုအများကြီးကိုအရေးယူဖို့ဆိုတာကတော့တိတ်ပြီးတော့ဟိုကျွန်တော်တို့ပြောလည်းမထားပါဘူး
ဆိုင်တရာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကလည်းနှာခေါင်းစည်းမတက်တဲ့သူတွေကိုအရေးယူမယ်ဆိုတာကနှာခေါင်းစည်းမတက်ဘဲအပြင်ထွက်ကြမှာကိုစိုးရိမ်လာကြလောက်ရတာဖြစ်တယ်လို့ဆိုပါရယ်လူတိုင်းနှာခေါင်းစည်းတက်နိုင်ကြဖို့အတွက်ကိုဆင်းရဲနွမ်းပါသူတွေအတွက်နှာခေါင်းစည်းအခမဲ့ပေးဝေတာတွေကိုမနေ့ကစပြီးလုပ်ခဲ့ကြတယ်လို့ဆိုပါရယ်နှာခေါင်းစည်းတွေဝေပေးတာမျိုးနဲ့ပညာပေးတာတွေလုပ်မှာဖြစ်ပြီးအဲ့ဒီနောက်ပိုင်းမှာနှာခေါင်းစည်းမတက်ဘဲအပြင်ထွက်တာမျိုးတွေတွေ့ရင်တော့ကုဆတ်ယောဂများကောက်ကွယ်နိုင်နေဥပဒေနဲ့အရေးယူသွားမယ်လို့ဦးနေမင်းထွန်းကပြောပါရယ်
ကျွန်တော်ရပ်ဖွဲ့အုပ်ချုပ်မှုတွေဟိုရက်ခွဲကနေပြီးတော့ဒီစေတနာရှင်ပြည်သူလူထုကလည်း message ပေးပါတယ်ဆိုတော့ကျွန်တော်တို့ဌာနဆိုင်ရာတွေဟိုလည်း message ပေးပါတယ်တော်တော်ဆိုလို့ရှိရင်လည်းဟုတ်လားမနေ့ကအထိကျွန်တော်က message ဟိုရက်ခွဲကိုဝေပေးနေမှာဖြစ်ပါတယ်အဓိကတော့စီရင်နံပါတ်ပြီးတော့ရက်ခွဲကိုခက်ခဲတဲ့ပြည်သူလူထုဟိုဒီလိုပေါ့ကျွန်တော်တို့ခုလို့ပြန်ပြီးတော့တုံ့ပြုလို့နေကြတဲ့ message တွေအဓိကထားပြီးတော့ဝေပေးမှာပါအဲ့ဒါမှမဝေပေးရတာနဲ့မှအိမ်မှာကမ္မဏကထားခဲ့ပြီးအပြင်မှာမထအောင်လို့ပေါ့နော်ထွက်တာလို့ရှိရင်တော့ဒီဥပဒေနဲ့ရေးယူပါမယ
်လွှတ်တော်ကိုယ်စားလှယ်တွေစုပေါင်းပြီးနှာခေါင်းစည်းမဝယ်နိုင်တဲ့သူတွေကိုအခမဲ့ဝေပေးနိုင်ဖို့အတွက်နှာခေါင်းစည်းတွေစုဆောင်နေပြီး mass campaign လုပ်ဖို့ပြည်သူလူထုကိုနှာခေါင်းစည်းတက်ဖို့စီရင်လှုံ့ဆော်တာတွေဆောင်ရွက်သွားမယ်လို့လည်းမင်္ဂလာတောင်ညွတ်မြို့နယ်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးလှထီကဆိုပါတယ်COVID-19 ကာကွယ်ထိန်းချုပ်ကူတာရေးဗဟိုကော်မတီကတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေကိုမေလ15ရက်နေ့အထိထပ်တိုးလိုက်နာကြဖို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့အခုမေလ15ရက်နေ့ကနေဒီအမိန့်ကိုထပ်တိုးမတိုးမကျင်းသေးသေးပေမဲ့လို့သက်ဆိုင်ရာဒေသနာအမိန့်တွေကတော့ဆက်လက်ရှိနေအောင်မှာဖြစ်ပါတယ်။အခုထုတ်ပြန်ထားတဲ့ရန်ကုန်တိုင်းဒေသနာအမိန့်တွေထဲမှာတော့ပြင်ပကိုထွက်တဲ့အခါနှာခေါင်းစည်းကိုမဖြစ်မနေတက်ဖို့အပြင်မလိုအပ်ဘဲလူ၅ဦးထက်ပိုပြီးမစုဝေးကြဖို့ဆိုတာလည်းပါဝင်ပါတယ်။တိုင်းနယ်ပြည်နယ်နဲ့ဒေသအလိုက်ည10နာရီကနေမနက်4နာရီအထိအိမ်ပြင်မထွက်ကြဖို့ကိုလည်းဒေသနာအမိန့်တွေထုတ်ပြန်ထားသလိုဒီလိုညွှန်ကြားချက်တွေကိုလိုက်နာမှုမရှိရင်ကုဆတ်ယောဂများကကွယ်နိုင်နေဥပဒေနဲ့အရေးယူသွားမယ်လို့ထုတ်ပြန်ထားပါရရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။